လူသမားခွင့်ရေးတောင်းဆိုဆန္ဒပြကြတာတွေနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေအလူသမားရေးဆောင်ရွက်သူတွေနဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တွေပါဝင်ဆွေးနွေးအကြံပြုခဲ့တာကိုပြည်ထောင်စုအလူသမားဝန်ကြီးဦးအောင်ကြည်ကအတိအမှတ်ပြုလိုက်ပြီးအဲ့ဒီဆွေးနွေးမှုနောက်ပိုင်းအလူသမားရေးခိုင်ထွေတဲ့နေရာမှာပို့ပြီးတော့အဆင်ပြေလာတာတွေ့ရတယ်လို့လည်းပြောဆိုလိုက်ပါတယ်။တရားတစ်ချိန်မြောက် ILO ကမ္ဘာအလူသမားဖွဲ့ချုပ်ညီလာခံတက်ရောက်နေတဲ့အလူသမားဝန်ကြီးဦးအောင်ကြည်ကိုဂျနီဗာမြို့မှာရောက်နေတဲ့ VOA ဝိုင်းတော်သူဒေါက်တာဆိုဝင်းကဂျနီဗာမြို့မှာရှိတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖွဲ့ရုံးမှာတရားတွေ့ဆုံမေးမြန်းထားတာပါရှင်။နားဆင်ရအောင်ပါ။
ဒီနေရာမှာကျွန်တော်အသီးမှတ်ပြုပြီးတော့ပြောချင်တာကတော့ဘာလဲဆိုတော့ဟိုဒီလိုလာကန်နီးပေါ့လေကျွန်တော်၃ရက်နှစ်မှာကျွန်တော်ရန်ကုန်မှာဟိုဒီပေါ် multi directorial သဘောမျိုး toxic ကိုကျွန်တော်လုပ်လိုက်ပါတယ်။အဲ့ဒီမှာအဖွဲ့အစည်းတွေအကုန်လုံးပါကြတယ်။ဟိုလူ့သမားရေးလှုပ်ရှားတဲ့ပုဂ္ဂိုလ်တွေရောလူ့သမားကိုယ်စားလှယ်တွေရောလှုပ်ရှင်ကိုယ်စားလှယ်တွေရောနိုင်ငံရေးပါတီတွေရောပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေရောကျွန်တော်တို့ဆိုးရွားဝင်ကြီးတွေရောဒီပြဿနာကိုဟိုစဉ်းစားတဲ့အထက်မှာအချက်တစ်ချက်ပါတာပေါ့တကယ်တကယ်သူ့ရဲ့ကောင်းစဉ်ကတော့ CMB လုပ်ငန်းနဲ့ပတ်သက်တာပေါ့မြန်မာနိုင်ငံမှာတော့စက်ရုံလို့ရုံနဲ့အများစုက CMB ပဲဖြစ်နေသေးတာပေါ့အဲ့တော့ CMB လုပ်ငန်းနဲ့ပတ်သက်ပြီးကျွန်တော်စဉ်းစားရင်းနဲ့ဒီရေလို့ရှင်တော့မှာပြဿနာတွေကိုဘယ်လိုဖြေရှင်းရမှာလဲဆိုတော့စဉ်းစားရင်းနဲ့ကျွန်တော်တို့အဲ့ဒီမှာ connection လေးတစ်ခုရခဲ့တယ်အထူးသဖြင့်88မျိုးဆက်တဲ့ကျောင်းသားတွေနဲ့ရောလူ့သမားရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ရောရန်နိုင်ငံရေးပါတီတွေနဲ့ရောတရားနဲ့တရားဟိုနားလည်မှုလေးရခဲ့တယ်အလို့သမားဝန်ကြီးဌာနဘာတွေလုပ်နေလဲဆိုတာလည်းအဲ့ဒီအချိန်ကျတော့သိလာတယ်လေအပြန်အလှန်အမြင်ချင်းဖလှယ်နိုင်တဲ့အတွက်တရားတရားနားလည်မှုရရှိလာပြီးတော့အဲ့ဒီနောက်ပိုင်းမှာဖြစ်ရှင်းရတာပို့ပြီးတော့လွယ်လာတာတွေ့ရပါတ
ယ်တော်ဆန်းစုကြည်မနေ့တုန်းကပြောသွားတာလည်းကြားလိုက်ပါတယ်လူ့သမားဥပဒေတွေကခင်းနေမလျော်ညီတော့ဘူးနေဆုံးလာတာတတ်မှတ်ချက်ကအစပေါ့လေဟိုခင်းနေမစီရောတော့ဘူးလို့ပြောတယ်ဒီအဲ့ဒီဒီမှုခုလို့ရေးအဲ့ဥပဒေလိုမျိုးပဲလူ့သမားတခြားဥပဒေတွေရောပြင်ဆင်တာရှိပါသေးလား
ဟုတ်ရှိပါတယ်ဟိုကျွန်တော်တို့အခုဒါပါပဲပြောပြပေါ့လေကျွန်တော်တို့ဟို labor organizations law အတွက်ထွက်လာပြီဟုတ်လား not the trade dispute settlement law ထွက်လာပြီတနေ့အတွင်းမှာကျွန်တော်တို့ဥပဒေနှစ်ခုပေါ့နော်ဒါ social security law ပါဆို3ခုပြောရမှာပဲအဲ့တော့ဝန်ကြီးဌာနတစ်ခုတည်းကဒီလောက်ဥပဒေ3ခုဥပဒေတစ်ခုတစ်ခုပြည့်စုရတယ်တော်တော်ခက်ပါတယ်တော်တော်လေးလက်တိုင်မြင်ရတယ်ဆွေးနွေးရတယ်အချိန်ပေါင်းကိုကျွန်တော်ထင်ပါတယ်ရာနဲ့ချီပြီးတော့မှဆွေးနွေးရတယ်ပြုပြင်ရတယ်ပြင်ဆင်ရတယ်အဲခုနလိုပေါ့လေထောက်ထားရေးရှာတယ်အဲ့တော့တနေ့အတွင်းမှာဥပဒေ3ခုကျွန်တော်တို့ရေးဆွဲနိုင်ခဲ့တယ်လို့တော်တော်ပဲပြောရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဆက်ပြီးတော့လုပ်သွားပါမယ်အခုဆိုရင်လာမယ့်လွှတ်တော်မှာကျွန်တော်ဥပဒေ3ခုတင်ဖို့ဟိုရည်ရွယ်ထားပါတယ်အဲ့ဒီထက်မှခေါင်းကတော့ဟိုဒေါက်ဆန်းစုကြည်ပြောကြားသွားတဲ့ Minimum Wages Act လည်းတစ်ခုအပါဝင်ဖြစ်ပါတယ် Minimum Wages Act ကဟိုတော့ရှိခဲ့တဲ့ Minimum Wages Act ကတော်တော်လေးခင်မမီတော့ပါဘူးနောက်တစ်ခုကတကယ်တမ်းလက်တွေ့လုပ်ဖို့လည်းတော်တော်လေးခဲရင်နေပါလေအဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီ minimum wages act နဲ့ပတ်သက်ပြီးတော့အသစ်ပြန်ရေးဆွဲရတာဖြစ်ပါတယ်အဲ့တော့အသစ်ပြန်ရေးဆွဲတဲ့ခါကျတော့နိုင်ငံတကာအစင်းလည်းပြီးဖို့လိုတယ်ဟို international norms တွေနဲ့ညီမညီပေါ့လေဒါလေးတွေကျွန်တော်တို့ပြန်ပြီးတော့ဒီမှာဆိုတော့ရင်းရင်းနှီးနှီးနဲ့ပေါ့လေတရားနဲ့တရားတော့လိုပဲဟိုခြိတဲ့တဲ့လောက်ပြတ်သွားတယ်ဒီပုံကိုကြီးတွေကိုပမာပြန်ပြန်ဖိတ်ပြီးတော့မှဆွေးနွေးရလောက်ရမယ်ဆိုအချိန်နဲ့ကြာမယ်ကုန်ကြစိတ်တွေလည်းများဒါနဲ့ကျွန်တော်73ရက်နေ့အထိကိုအဲလိုကိစ္စတွေအပြက်လုပ်တယ်14ရက်မှာကျွန်တော်ဒါကိုဟိုဇောက်ချပြီးတော့ကျွန်တော်လုပ်တာပါအဲ့တော့အခုကျွန်တော်ဟိုရမ်းမော cost effective နဲ့ဆိုဖြစ်သွားတာပေါ့အဲအများကြီးကျွန်တော်အလုပ်ဖြစ်ပါတယ
်ဝင်းကြီးအနေနဲ့ပေါ့နော်ဆက်ဆံရေးဝင်းကြီးဖြစ်နေဒေါ်လာစုကြည်နဲ့ဒီမှာဆိုရကြမှာဒီနိုင်ဆက်တွေဆောင်ရွက်ပေးခဲ့တာရှိပါတယ်အခုလိုမျိုးမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးဖြစ်လာတာဝင်းကြီးအနေနဲ့ပါဝင်ခဲ့တဲ့အခမ်းအနားကရောအကျိုးသက်ရောက်မှုရှိပါလားရှင်
အကျိုးသက်ရမှုရှိပါသလားဆိုရင်တော့ဟိုအိုတင်းပေါ့လေအားဖြစ်ပေးရတော့ကြာလိမ့်မယ်လို့ကျွန်တော်ကဟိုထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီ reformation strategy ကတော့ငကိုရေရှိပြီးသားပါဒါပေမဲ့ကျွန်တော်တို့ကအခု cooperation and collaboration ပေါ့လေဒီပုံစံမျိုးလေးနဲ့ကျွန်တော်တို့ကနိုင်ငံရေးပါတီတွေအားလုံးနဲ့ညီညာနေနဲ့ဟိုသွားကြတဲ့အခါကျတော့ဟိုဒီမူလရှိပြီးသားဖြစ်တဲ့ reformation strategy ကိုပို့ပြီးတော့အကောင်စေတာပါ